Venezuela နိုင်ငံကိုမကြားသေးခင်ကရုရှားတပ်တွေရောက်သွားတဲ့နောက်မှာ American သမ္မတ Donald Trump ကရုရှားတွေ Venezuela နိုင်ငံကနေထွက်ခွာသွားဖို့အတွက်ပြောကြားလိုက်ပါတယ်။ရုရှားတွေ Venezuela ကနေထွက်ခွာသွားအောင် American တပ်တွေ Venezuela မှာချထားဖို့ဆန္ဒရှိမရှိဗုဒ္ဓဟူးနေ့ကသတင်းတောက်တွေကမေးမြန်းရမှာတော့သမ္မတ Trump ကရွေးချယ်စရာလမ်းအလုံးကိုဖွင့်ထားပါတယ်လို့သူအရင်အချိန်များစွာပြောခဲ့တယ်လို့ပဲထပ်ပြီးပြောကြားခဲ့တာပါ။ဒါအပြင်ရုရှားအစိုးရအနေနဲ့ American ရဲ့ရည်တည်ချက်ကိုကောင်းကောင်းနားလည်ပါကြောင်းလည်းပြောပါတယ်။သမ္မတ Trump ဟာ Venezuela တိုက်ခိုက်ခေါင်းဆောင်နဲ့ဖြစ်သူကိုယ်သူယာယီသမ္မတဖြစ်ပါကြီးညာထားတဲ့ဟွမ်ဂွန်ယီတို့ရဲ့ဇနီး Fabiana Rosales နဲ့အတူအင်ဂျီရောမှာသတင်းတောက်တွေကိုပြောကြားခဲ့တာပါ။ Rosales က American တူသမ္မတ Mike Pence နဲ့တွေ့ဆုံပြီးအင်ဂျီရောကိုတွားရောက်ခဲ့တာဖြစ်ပါတယ်။ဒီသတင်းပတ်အကုန်မှာရုရှားစစ်လေရင်တွေ Venezuela ကိုဆက်ရောက်လာတာဟာဒေါသထွက်ရှာလှုပ်ဆောင်မှုတဲ့အဖြစ် American ကံဘက်ကရှုမြင်ကြောင်းနဲ့ဒုသမ္မတ Mike Pence Roosevelt ခံမှမှာ Rosales နဲ့အတူသတင်းတောက်တွေကိုပြောပါတယ်။ဒါအပြင်အာနာရှင် Maduro အတွက်ပံ့ပိုးမှုတွေအားလုံးရပ်ပြီး Venezuela မှာလွတ်လပ်မှုပြန်ရချင်အထိကမ္ဘာနဲ့ရောဒေတာရင်းနိုင်ငံတွေနဲ့ပါလက်တွဲပြီးဟွမ်ဂွာယီဒိုကိုထောက်ခံမှုပေးဖို့ရုရှားကိုဒီကနေ့ပဲတောင်းဆိုလိုက်ကြောင်းလည်းပြောပါတယ်။Venezuela ရဲ့ဒီကနေ့အခြေအနေကလွတ်လပ်မှုရမလားအာဏာရှင်အုပ်စိုးမှုကောင်နေရမလားဆိုတဲ့တရားရှင်တွေမြတ်အရေးကြီးချိန်ဖြစ်နေတဲ့ကြောင်းနဲ့ကလေးငယ်တွေအငတ်ပေးရင်ဆိုင်နေရတယ်လို့ဆေးရုံတွေမှာလည်းကုစရာဆေးမရှိဘူးလို့လည်း Rosales ကပြောကြားခဲ့ပါတယ်